Brazil နိုင်ငံ Rio de Janeiro မှာနောက်လာကြရင်ကျင်းပမဲ့ Olympic အားကစားပွဲတွေမှာတိုက်ခိုက်မှုတွေလုပ်ဖို့စီစဉ်ထားတယ်လို့မတင်ကြရတဲ့လူဆယ်ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။နောက်ထပ်နှစ်ယောက်ကိုလည်းခေါ်ယူမေးမြန်းခဲ့ပါတယ်။တရားရေးဝန်ကြီး Alexander Demoris ကတော့ဒီဖွဲ့ဟာအတွေ့အကြုံလုံးဝမရှိတဲ့အုပ်စုဖြစ်ပြီးစနစ်တကျဖွဲ့စည်းမထားတဲ့အုပ်စုဖြစ်ကြတာပရင်းနေကပြောဆိုခဲ့ပါတယ်။သူတို့ရဲ့အဖွဲ့ဝင်တချို့ကလည်း IS တွေးကြွအဖွဲ့ကိုတစ္ဆာခံကြောင်းကြေညာထားကြပေမဲ့ဓာတ်ရိုက်ဆက်သွယ်မှုဘာတစ်ခုမှမရှိခဲ့ဘူးလို့လည်းတရားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အဖွဲ့ဝင်အားလုံးဟာဘရာဇီးနိုင်ငံသားတွေဖြစ်ကြပြီးတော့ WhatsApp နဲ့ Telegram တို့လိုအင်တာနက်အွန်လိုင်းကနေဆက်သွယ်ဖွဲ့စည်းထားတာဖြစ်တယ်လို့လည်းပြောပါတယ်။ဖန်ဆီးမှုတွေနဲ့စီးနှင်းမှုတွေကိုတော့နိုင်ငံတော်မှလှုပ်ဆောင်ခဲ့တာပါ။ပြီးခဲ့တဲ့တစ်ပတ်ကပြင်သစ်နိုင်ငံ Nice မြို့မှာ truck ကားနဲ့ဝင်တိုက်တဲ့အကြမ်းဖက်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်း August 5ရက်နေ့မှာစတင်မဲ့ Olympic ပွဲတွေအတွက်လုံခြုံရေးကိုတိုးမြှင့်ထားတယ်လို့လည်း Brazil တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။